ောင်စီတပ်ရဲ့ပြတ်ထွက်နေနေမှုကိုခုခံတိုက်ခိုက်လို့ချင်းရှားတဲ့နေမျိုးတွေထဲမှာသခိုင်းနဲ့မကွေးတိုင်းပါဝင်ပါတယ်။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါ။ရဝပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှင်ပြားပါလေ။မြောက်ဖက်ဆုံးခန်းတီခရိုင်ကတောင်ပေါ်ဆုံးရင်းမာပင်ခရိုင်အထိဆက်တခရိုင်ရှိပါလေ။ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့ကလေးခရိုင်တွေမှာခုခံတိုက်ပွဲဆက်တင်တာတွေ့ရပါတယ်။အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့နဲ့ခုကတွန်းလာနေပြီဖြစ်လို့စကိုင်းတိုင်းကိုချုပ်ကင်မှုအလုံးခက်ခဲနိုင်ပါတယ်။စကိုင်းတိုင်းမှာကျေးရွာပေါင်း6000လူပါရှိပြီးဒူးရီ9000ကျော်ရှိတာမို့ရေရှည်ခုကကျရှင်ွေးနိုင်တဲ့အခြေအနေရှိပါလေ။မခွေးတိုင်းမှာတော့ကျေးရွာ9000လူပါရှိပြီးဒူးရီက4000လူပါရှိပါတယ်။ဒေသက PDF ပြည်သူ့ကာကွယ်ရေးတပ်တွေကမိုင်းတောင်မိုင်းဆွဲတိုက်ခိုက်တာများပါလေ။ရှစ်ကောင်စီတပ်ကတော့ဒီရပြည်မှာတက်ဆွဲပြီးအိမ်ကြီးနဲ့ရှုရတားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချမှုလေကြောင်းတက်ခိုက်မှုစတာတွေနဲ့ဒုစစ်ရှင်ကြီးတုံ့ပြန်ပါလေ PDF တက်ကိုရင်ဆိုင်တဲ့အစရွာတွေကိုဝေးကြီးကနေလက်တကြီးနဲ့လမ်းပစ်ကြပါလေ
ကဏီမျိုးနယ်မှာတူမီကန်ကဏီ PDF နဲ့စစ်ကောင်စီတက်တို့ကြောင့်အင်ဂျင်နဲ့နေလာနှစ်လနေပါကြတိုက်ခိုက်ရမှာကဏီဘက်က90ကျော်ကြာဆုံးပြီးစစ်ကောင်စီဘက်က300လောက်တည်ဆုံကြောင်းမေလ29ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ကဏီမျိုးနယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း90ကျော်ကစစ်ပေးဆောင်တွေတောင်းချီရှိနိုင်တယ်လို့ကဏီ PDF ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ရေဦးမျိုးနယ်နဲ့ကလင်းမျိုးနယ်တွေမှာရဟယင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မီးရှို့ခဲ့ကြောင်းဒီဇင်ဘာလ29ရက်နေ့ထုတ် DBP သတင်းမှာဖော်ပြပါရယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူတိုးပွားလာနေပါလေ။ရဟယင်တွေပြန်ဝဲနေတဲ့ကြားကပဲမုံရွာတောင်ဘက်ချောင်းဦးမြို့နီးမှာစစ်ကောင်စီရင်နန်းကိုဒေသခံ PDF ကပထမဦးဆုံးအချိန်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ31ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါလေ
။ဒီကိန်းတိုင်းကပ်ပလူခရိုင်ကျွလမြို့နယ်မှာဒေသခံ PDF အဖွဲ့တွေတိုးပွားလာကြောင်းသိရပါလေ။ KIA ကချင်းကပ်ဖွဲ့အကူအညီနဲ့လက်လုံမိုင်းနဲ့လက်လုံကနပ်ပေးကိုထုတ်လုပ်ပြီးစစ်တင်တယ်ပြေးနေပါတယ်။ကျွန်းလာဒေသမှာတဲ့ PDF တွေထောင်ချရှိနေတယ်လို့ခမရပါတယ်။ရှစ်ကောင်စီတပ်ကရဟယင်လေးပြီးရက်တိုက်ပင်ရင်မစည်းနဲ့အောက်တိုဘာ28ရက်နေ့ကထိုးစစ်ဇင်ကြောင်းမြန်မာနောက်မှာသတင်းပေးပို့ထားပါတယ်။စကိုင်းနဲ့မကွေးတိုင်းကတူမီကန် PDF ကိုစစ်တင်ရမှာခက်ခဲလာတဲ့အတွက်ရှစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟယင်ကိုဒီအတိုင်းမှာအသုံးပြလာတာဖြစ်ပေါ်ရပါလေ
။ပြည်သူ့ကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်မှုစ조사အားထုတ်နေပုံကိုမကွေးတိုင်းမြန်မြုနယ် PDF ဥက္ကဋ္ဌဦးအောင်စေရကိုရေလက်အတံသတင်းဌာနကဒီဇင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းခဲ့ပါတယ်။လက်လုံ RPG နည်းပညာရရှိတာပြီးဖြစ်လို့ပခုံးတန်းရှော့ဂန်ထုတ်လုပ်မှု조사နေတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့remote mine တွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါလေ။လက်နက်တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်။စမ်းသပ်ရင်အခြေအစမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်။တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါလေ။စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့ PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်ဇေယျကပြောပါလေ
။စစ်ကောင်စီကိုမထောက်ခံလို့တိုက်ခတ်ထွက်ပြေးပြီးPDF နဲ့တူအောင်လိုက်သူတွေရှိနေတဲ့တက်ကမထွက်သေး PDF ကိုအလူငွေထက်ပြီးထောက်ခံလူကတော့အလွန်ရှားမယ်ထင်ပါတယ်။ဒါပေမဲ့မုံရွာအခြေစိတ်ရှစ်ကောင်စီတပ်ခမာယာ16ကမုံရွာ PDF ကိုကြက်ငါးသိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်။သူကြီးတနက်နဲ့ဆက်လိုက်တဲ့ဒေသခံ PDF တွေရဲ့ခုခံစစ်ကိုရှစ်ကောင်စီကလေကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်။တပ်သားတွေကိုရဟယင်နဲ့ပို့ဆောင်ပြီးကြီးရွာတွေကိုတိုက်ခိုက်ခဲ့ပါတယ်။လောကထဲနှစ်ပတ်လောက်ကပဲတရင်းမျိုးနေနဲ့ဒီပြင်းမှာရေချောင်းထိုးကစ်တွေလုပ်ပါတယ်။2021အတွင်းသခိုင်းတိုင်းမှာမိုင်းဆွဲမိုင်းဆောင်မှုအပါအဝင်တိုက်ပွဲ300ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား900ကျော်တေဆုံးကနေအိမ် 9,000 ကျော်ဖျက်ဆီးခံရပြီးစစ်ချောင်းသူ 6,000 ကျော်ရှိနေကြောင်းဇန်နဝါရီလ12ရက်နေ့ထုတ်အေယာဝတီသတင်းမှာကိုပြတာပါတယ်ခင်ဗျာ